Welcome to the Voice of America in Burmese.
မင်္ဂလာရှိတယ်မနက်ခင်းဖြစ်ကြပါစေရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2014ခုနှစ်နိုဝင်ဘာလ29ရက်စနေနေ့မနက်ခင်း VOE စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ3240နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင
်ကျွန်တော်ကတော့အောင်ပါဒီကနေ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ပေးမှာပါ။နိုင်ဂျီးရီးယားကဘုံပေါက်ကွဲမှုအတွင်းလူအနည်းဆုံး80ကျော်သေဆုံးခဲ့တာ။အီဘိုလာရောဂါပိုးကူးစက်မှုတန်ကိုကြီးကြပ်ခံရတဲ့ဂီနိုင်ငံမှာပြင်းထန်သမရရောက်နေတာ။ဒီကြောင့်နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့လော့ဒ်ဒေါင်းတောင်ကျင်းနီစီမံကိန်းရဆိုင်ရေးတောင်းဆိုသူတွေအပေါ်အကြမ်းဖက်ဖြိုခွင်းမှုနှစ်နှစ်ပြည့်တဲ့ဒီကနေ့မှာနိုင်ငံတကာလူငယ်ချမ်းသာကွင်အဖွဲ့ AI ကနေ
So at the moment, we're basically in the process of completing our investigation. We're looking into a range of concerns.
AI အဖွဲ့ကြီးရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပြောကြားချက်တွေကိုမကြခင်မှာပြည့်စုံကြရပါမယ်။ဒီအကြောင်းနဲ့အတူမြန်မာနိုင်ငံမှာ6ပွင့်ဆိုင်တွဲဆောင်ဖို့ရာသမရဦးသိန်းစိန်ကဘာကြောင့်ပယ်ချလိုက်တာပါလဲ။တခါမျိုးသားပညာရေးဥပဒေကိုဆက်လက်ဆန္ဒပြကန့်ကွက်သွားမယ်ဆိုတာနဲ့မြန်မာနိုင်ငံကအချင်းထောင်တွေစီတွားရောက်စစ်ဆေးခွင့်ရတဲ့ ICRC ကြက်ချေနေအဖွဲ့ကဘလို့မှတ်ချက်ချခဲ့တယ်လဲဆိုတာတွေကိုလည်းအခုမနက်မှကြားဖို့ရှိပါတယ်။ဒါတွေကိုမပြောခင်မှာအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုကျော်ကျော်သိန်းကကြေညာပေးပါမယ်ရှင်
။နိုင်ဂျီးရီးယားနိုင်ငံကန်နိုမြို့ကအဓိကကြားတဲ့ပလီတစ်ခုအပြင်ဘက်မှာပြစ်ခတ်တိုက်ခိုက်မှုနဲ့ပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့တာကြောင့်လူအနည်းဆုံး82ဦးသေဆုံးသွားပါတယ်။အဲ့ဒီပလီမှာဝစ်ပြူစီတောင်းသူတွေနဲ့ဆီကနေခဲ့တာပါ။ကန်နိုမျိုးကအဓိကပလီဝချောင်းရဲ့အပြင်ဘက်မှာဘုံနှလုံးပောက်ကွဲခဲ့တာကြောင့်ထိခိုက်ဒဏ်ရာရသူအများပြားကိုတွေ့ရပြီးသွေးပြက်ဖွယ်မြင်ကွင်းကိုမြင်ခဲ့ရတယ်လို့မြင့်မြင့်သက်သေကဆိုပါတယ်တတိယဘုံတစ်လုံးလည်းအဲ့ဒီအနီးဝန်းကျင်မှာပဲပောက်ကွဲခဲ့တာပါအဲ့လိုပောက်ကွဲမှုဖြစ်ပွားပြီးရုံရင်ဆန်ခတ်မှုတွေလည်းဖြစ်ခဲ့ပါတယ်ဒုတ်တွေကြောက်ခဲတွေကင်ထားပြီးဒေါသထွက်နေတဲ့လူအုပ်ကြီးကိုရင်ဆိုင်ဖို့အတွက်ရဲတွေလည်းအဲ့ဒီနေရာကိုရောက်ရှိလာပါတယ်ဒီ area ပလီတဲကိုဝင်နိုင်ဖို့အတွက်စူပူနေသူတွေကိုမျက်ရည်ကိုဘုံနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ writer သတင်းဌာနကဆိုပါတယ်အခုအခါမှာဒဏ်ရာရသူတွေကိုကုသပေးနေတဲ့အတွက်အခြေအနေတွေအေးဆေးသွားပြီလို့လည်း VOE သတင်းတောက်တွေကပြောပါတယ် Boko Haram စစ်သည်ကြောင့်အဖွဲ့ကိုလက်နက်ကင်ပြီးပြန်တိုက်ဖို့ပြောဆိုခဲ့တဲ့ဘာသာရေးကောင်းဆောင်တယောက်ဖြစ်သူ Ima of Kano ဟာဒီပလီနဲ့ဆက်ဆက်မှုရှိနေတာပါသူကအခုကမှနိုင်ငံပြင်ပကိုရောက်နေပါတယ်ဒုတိယအကြီးဆုံးမျိုးကဒီဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူးဒါပေမဲ့လည်းဘိုကိုဟာရန်အဖွဲ့ဟာအခုလိုအကြမ်းဖက်တိုက်ခိုက်မှုတွေကိုလုပ်လို့ရှိပါတယ်နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကကန်နိုမြို့မှာလူ3000ကျော်နေထိုင်နေကြပါတယ်ဒီတော့အတွင်းဘောနိုဒေတာအာနာပိုင်းတွေကမိုက်ဒူဂူရီမြို့ကဈေးတစ်ခုနားမှာထောင်ထားတဲ့ဘုံတလုံးကိုစနစ်တန်ဖြုတ်နိုင်ခဲ့ပါတယ်။အဲဒီနေရာကအင်ဂျင်နီကတိုက်ခိုက်မှုနှစ်ခုအတွင်းမှာတော့လူဒါဇင်နဲ့ချီပြီးတေဆုံးခဲ့ပါတယ်ခင်ဗျာ
။အီဂျစ်နိုင်ငံကာရိုမြို့တော်မှာအစ္စလမ်ဘဝါဒီဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားတောက်ကြံလေးကအဓိကယုံနေဖြစ်ပြီးလူနှစ်ဦးတေဆုံးသွားပါတယ်။အီဂျစ်ကြီးတပ်ကအကြီးတန်းရာရှိနှစ်ဦးကိုတနသမားတွေကပြစ်ဒတ်ပြီးနိုင်ပိုင်းအတွင်းမှာပဲဒီအဓိကယုံနေဖြစ်တာပါ။စစ်တပ်ကြောတော်နောက်ခံပေးထားတဲ့အီဂျစ်ဆွေရောက်ကိုဖြုတ်ချနေတဲ့အစ္စလမ်ဘဝါဒီတွေကနှိုးဆော်ပြီးတဲ့နောက်ကာရိုမြို့တော်အရှိပိုင်းမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားတိုက်ခိုက်မှုတွေဖြစ်တာလို့အီဂျစ်လူမျိုးရေးပိုင်းသတင်းရင်းမြစ်တွေကပြောပါတယ်။လူတရာထက်မနည်းကိုဖမ်းဆီးထားပါတယ်။အီဂျစ်နိုင်ငံတော်ကအစ္စလာမ်ဥပဒေပြဋ္ဌာန်းကျင့်သုံးမှုစီးဟုံးလို့ဆိုနေတဲ့အစွန်ရောက်ကွန်ဆာဗေးတစ်ဆာလာဖီတပ်ဦးအဖွဲ့ကတောက်ကြာနေမှာမွတ်စလင်လူငယ်အုံကြောင်းမှုတစ်ခုလုပ်ပြီးနိုင်ငံတော်ဆန္ဒပြကြဖို့နှိုးဆော်ထားတာပါ။လူလူဆန္ဒပြဖို့လို့ဖို့နှိုးဆော်တာကိုမွတ်စလင်ညီအစ်ကိုတော်များအဖွဲ့ကထောက်ခံပါတယ်။
ဘာသာရေးကိုးကွယ်သူတိုင်းဟာအခွင့်အရေးတွေတန်းတူရှိကြတယ်ဆိုတဲ့ခံယူချက်ကိုကင်ဆယ်ပြီးကိုးကွယ်တဲ့ဘာသာအချင်းချင်းကြားပုံမူကျေပြန့်တဲ့အခြေတင်ဆွေးနွေးမှုတွေကနေတဆင့်အစွန်းရောက်မှုနဲ့အကြမ်းဖက်မှုကိုအဆုံးသတ်ဖို့ပိုယမ်မင်းကြီးဖရန်စစ်ကတိုက်တွန်းခဲ့ပါတယ်။တူရကီဝန်ကြီးချုပ်ရီကပ်တေးပ်အာဒူဂန်နဲ့အန်ကာရာမြို့မှာတောက်ကြောင်တွေကတွေ့ဆုံပြီးတဲ့နောက်ဆီးရီးယားနဲ့အီရတ်နိုင်ငံကခရီးရန်တွေအခြားလူနည်းစုဘာသာဝင်တွေအပေါ် IS တွေတိုက်ခိုက်နေတာကိုပိုယဟမ်မင်းကပြစ်တင်ရှုတ်ချလိုက်ပါတယ်။ဒုက္ခသည်1.6သန်းကိုတူရကီနိုင်ငံမှာခိုလွန်ခွင့်ပေးထားတဲ့အပေါ်မှာလည်းကျေးဇူးတင်ကြောင်းပိုယဟမ်မင်းကြီးကပြောခဲ့ပါတယ်။အကြမ်းဖက်စစ်သည်ကြတွေကသူတို့နေမည်ဆိုပြီးကြေညာထားတဲ့တူရကီတောင်ဘက်နေဆက်ကတိုက်ပွဲတွေနဲ့အကြမ်းဖက်ရက်စက်မှုတွေကြောင့်ဒီဒုက္ခသည်တွေဟာတူရကီဘက်ကိုခိုလွန်လာတာပါ။ဒုက္ခသည်တွေကိုကူညီနေသူတွေကိုနိုင်ငံတကာအနေနဲ့လဲဝိုင်းဝန်းအထောက်ပံ့တွေပေးဖို့ပိုယဟမ်မင်းကမေတ္တာရက်ခံခဲ့ပါတယ်။ ထိတ်တန့်အစ္စလမ်ဘာသာရေးခေါင်းဆောင်တဦးဖြစ်သူမာမက်ဂေါမက်စ်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဘာသာရေးကိုအကြောင်းပြပြီးအကြမ်းဖက်တိုက်ခိုက်မှုတွေကိုပြင်းပြထန်ထန်ရှုတ်ချတင်တယ်လို့ဒီလိုတွေ့ဆုံမှုပြီးမှပိုယဟမင်းကပြောပါတယ်။တူရကီနိုင်ငံကိုတည်ထောင်သူမူစတာဖာကင်မယ်အတာထာဂီရဲ့အထိတ်မှတ်ကူပိမှန်ကိုလည်းပိုယဟမင်းကတွားရောက်ပြီးပန်းခွေချခဲ့ပါသေးတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံခိုဂျာနီအရက်ကပလီတခုမှတောက်ကြနေဝပြုစုတောင်းချိန်အတွင်းပေါက်ကွဲမှုတစ်ခုကြောင့်ဒါဇင်နဲ့ချီတဲ့ဝပြုသူတွေဒဏ်ရာရသွားပါတယ်။တိုက်ခိုက်မှုတွင်လူ34ယောက်ဒဏ်ရာရတယ်လို့ဒေသအကြီးအကဲနိုင်မာတူလာနိုရူဇာကပြောပါတယ်။အမေရိကန်ရဲ့မြောက်အတ္တလန္တိစာချုပ်နေတူအဖွဲ့ကအာဖဂန်နစ္စတန်မှာစီးရဲတိုက်ခိုက်မှုတွေကိုဒီနှစ်ဒီဇင်ဘာလ31ရက်နေ့ကျရင်အဆုံးသတ်ဖို့လှုပ်ဆောင်နေတာနဲ့အမျှအာဖဂန်နိုင်ငံတဝန်းပြည်တွင်းပြည်ပပြစ်မှတ်တွေကိုတာလီဘန်ဆွေရောက်တွေကတိုးမြှင့်တိုက်ခိုက်လာနေတာပါအခုပောက်ကွဲမှုနဲ့ပတ်သက်လို့ဘယ်သူကမှလက်သေးအဖြစ်မပြောသေးပါဘူ
း UAV ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရူကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေသတင်းများကိုဆက်လက်ကြေညာနေပါတယ်ခင်ဗျာပြင်သစ်သမ္မတဖရန်ဆွာအော်လန်ဟာအီဘိုလာရောဂါကူးစက်မှုဒဏ်ကိုအကြီးအကျယ်ခံရတဲ့ဂီနီနိုင်ငံကိုသွားရောက်လည်ပတ်နေပါတယ်မစ္စတာအော်လန်ဟာအီဘိုလာရောဂါကူးစက်တဲ့ဒေသကိုသွားတဲ့ပထမဆုံးအနောက်နိုင်ငံခေါင်းဆောင်တဦးဖြစ်လာပါတယ်ဂီနီသမ္မတအယ်ဖာကွန်ဒီကသူ့ကိုချိုးဆိုခဲ့ပြီးနောက်မှာတော့သူဟာကျန်းမာရေးလုပ်သားတွေနဲ့တွေ့ဆုံခဲ့တယ်လို့ကုသမှုဆောင်ရွက်ပေးနေတဲ့နေရာတွေကိုလည်းသွားရောက်ကြည့်ရှုခဲ့ပါတယ်ပြင်သစ်နိုင်ငံရဲ့ကိုလိုနီဖြစ်ခဲ့မှုရဲ့ဂီနီမှာအီဘိုလာရောဂါတိုက်ဖျက်ရေးအတွက်ဒေါ်လာ125သန်းပေးမယ်ဆိုပြီးပြင်သစ်ကကတိပြုထားတာပါအီဘိုလာရောဂါဒဏ်ကိုခံရတဲ့နိုင်ငံတွေကိုတီးတန့်ခွဲခြားထားမှာမဟုတ်ဘူးဆိုတာကိုလည်းသမ္မတအော်လန်ကပြောခဲ့ပြီးဒီမျှော်လင့်ချက်သတင်းစကားပါဖို့အတွက်အခုလိုသူဂီနီကိုလာခဲ့တာဖြစ်ကြောင်းပြောပါရယ်အီဘိုလာရောဂါကူးစက်ခံရမှုရှိမရှိကို15မိနစ်အတွင်းသိနိုင်မဲ့နည်းသစ်တစ်မျိုးကိုဂီနီမှာစမ်းသပ်ဖို့နိုင်ငံတကာကျန်းမာရေးအဖွဲ့တစ်ခုဖြစ်တဲ့ The Wellcome Trust အဖွဲ့ကတောက်ကြနေမှာကြေညာခဲ့ပါရယ်ဒီနည်းစနစ်သက်ဟာအခုလက်ရှိသုံးတဲ့စစ်ဆေးနည်းတွေထက်6ဆလောက်ပိုမြင့်ပါရယ်တကယ်လို့သာဒီနည်းအောင်မြင်ရင်တော့အီဘိုလာရောဂါကူးစက်ခံရမှုကိုဟိုရုံးကထက်အချိန်တိုအတွင်းသိရမှာဖြစ်ပြီးအလင်းအမြန်လဲကုသမှုပေးနိုင်မှာပါအီဘိုလာရောဂါကိုအောင်မြင်အောင်ကုသနိုင်ဖို့ဆိုရင်အလင်းအမြန်ကုသဖို့ဟာအရေးကြီးကြောင်းကျွမ်းကျင်သူတွေကဆိုပါရယ်ဂီနီနိုင်ငံမှာအီဘိုလာရောဂါကြောင့်လူပေါင်း1200လောက်သေဆုံးခဲ့ပါတယ်။ဂီနီ၊လိုင်ဘေးရီးယားနဲ့ဆီယရာလီယွန်းနိုင်ငံကအီဘိုလာရောဂါကူးစက်ခံရသူလူပေါင်း16000လောက်မှာ16000လောက်ရှိပြီးအဲ့ဒီထဲက9800ဟာဒီအီဘိုလာရောဂါပိုးကြောင့်သေဆုံးခဲ့ပါတယ်
။ဟောင်ကောင်မှာစစ်နပ်ပြသူတွေကမွန်ကောက်အရက်မှာရှိတဲ့လမ်းတွေကိုပြန်သိမ်းမှုစ조사ကြတာနဲ့အများစနေနေ့မနေ့အစောပိုင်းမှာရက်တပ်ဖွဲ့နဲ့ရုံးဝန်ဆောင်ခတ်ဖြစ်ပါတယ်။ဒါရီတော်ကြောင့်နှစ်ဖက်မျက်နှာချင်းဆိုင်နေပြီးပထမပိုင်းမှာရဲတွေကထင်းထင်းသိမ်းသိမ်းလုတဲ့အခြေလက္ခဏာပြပြီးတဲ့နောက်ရာပေါင်းများစွာသောဒီကုန်းကြီးနေရဲတွေဟာလူအုပ်ထဲကိုနံပါတ်တုတ်တွေအကာတွေနဲ့အတင်းဝင်ခွဲပြီးဆန္ဒပြသူတွေကိုမြေပြင်ပေါ်လက်ချဖြစ်တဲ့ရဲအုပ်တဲအခြေအနေကိုတွေ့ရပါတယ်။ရာနဲ့ချီတဲ့ဆန္ဒပြသူတွေကရဲတွေကိုရေနဲ့ပြန်ပက်ပြီးစုပ်သွားကြပေမဲ့တခြားနေရာတွေမှာအလင်းမြန်းမဲ့လူပြန်စုပါတယ်။အများပြားကလမ်းတွေပေါ်မှာအားစီတွေပြေးလွှားချလိုက်ကြပြီးစစ်မှန်တဲ့ဒီမိုကရေစီပြေဝါကြဖို့တောင်းဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ကြပါတယ်။2019ခုနှစ်မှာကျင်းပမဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးယူကောက်ပွဲအတွက်လွတ်လွတ်လပ်လပ်အမည်စင်းတင်သွင်းခွင့်ရဖို့ဆန္ဒပြသူတွေကတောင်းဆိုနေကြပါမဲပေးရွေးချယ်တာကိုခွင့်ပြုမှာဖြစ်ပေမဲ့ကြိုတင်စစ်စစ်ပြီးသားကိုယ်စားလှယ်လောင်းတွေကိုပဲမဲပေးရွေးချယ်ရမှာဖြစ်တယ်လို့ပြည်သူ့အကအော်ဟုတ်လာမှာပြောထားပါတယ
်တက်ဆက်စ်ပြည်နယ်မြို့တော်အော်စတင်မြို့လေကအဆောက်အဦတွေကိုပြစ်ခတ်တိုက်ခတ်ခဲ့တဲ့တနက်သမားတည်ဆုံသွားပြီလို့အမေရိကန်အာဏာပိုင်တွေကပြောပါတယ်တောက်ကြနေအစောပိုင်းမှာတနက်သမားဟာမက္ကဆီကိုကောင်ဆက်ဝင်ရုံးကိုမိရှို့ဖို့ကြိုးစားခဲ့ပြီးရဲဌာနချုပ်နဲ့တရားရုံးကိုတနက်နဲ့ပြစ်ခတ်ခဲ့ပါရယ်အဲဒီနောက်ရဲတွေနဲ့တနက်သမားအပြန်အလှန်ပြစ်ခတ်တိုက်ခိုက်ခဲ့ပြီးတနက်သမားတည်ဆုံတာဟာရဲတွေရဲ့ပြစ်ခတ်မှုကြောင့်လားဒါမှမဟုတ်ကိုကိုကိုပြန်ပြစ်ခဲ့တာလားဆိုတာကိုသိရဖို့အာဏာပိုင်တွေကစုံစမ်းနေပါရယ်ဒီတိုက်ခတ်မှုအတွင်းထိခိုက်ဒဏ်ရာမှုတစ်စုံတရာမရှိခဲ့ပါဘူးတနက်သမားဟာအသက်50အရွယ်ရာဇဝတ်ပြစ်မှုကျူးလွန်ခဲ့မှုသူဖြစ်ပြီးနိုင်ငံရေးအရာမချေနပ်တာကြောင့်အခုလိုတိုက်ခိုက်ခဲ့ပုံရတယ်လို့ရဲတွေကဆိုပါရယ်
ရဲတပ်ဖွဲ့ရဲ့မတရားပြုမှုလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့နှိမ့်ဆက်ညှိမှတ်မှုတိုက်ဖျက်ရေးကုလသမဂ္ဂကော်မတီကအမေရိကန်ပြည်ထောင်စုကိုတိုက်တွန်းလိုက်ပါတယ်။မစ်ဇူရီပြည်နယ်မှာလက်နက်မဲ့လူမဲဆယ်ကျော်တပ်တအုပ်ကိုတရက်နဲ့ပစ်တက်လိုက်တဲ့လူဖြူရဲရာရှိတအုပ်ကိုတရားမစွဲဖို့ဂျူရီလူကြီးတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကဆုံးဖြတ်လိုက်တဲ့အပေါ်မကျေနပ်တဲ့ကန့်ကွက်ဆန္ဒပြပွဲတွေဆက်ဖြစ်နေချိန်မှာပဲအခုလိုတိုက်တွန်းတာပါ။ အထူးသဖြင့်လူနည်းစုလူမျိုးစုတွေနဲ့တိုင်းသားတွေပေါ်ရက်တက်ဖွဲ့ရဲ့ရက်ဆက်တဲ့ပြမှုမှုနဲ့အင်အားအလွန်အကျွံအသုံးပြုမှုတွေနဲ့ပတ်သက်ပြီးတင်ပြချက်အများပြားရှိနေတဲ့ပေါ်ဆိုရင်လည်းကြောင်းတောက်ကြံတွေကထုတ်ပြန်တဲ့အစင်ခံစာမှာကုလသမဂ္ဂကော်မတီကပြောထားပါတယ်။လက်နက်မဲ့လူမဲ့ပုဂ္ဂိုလ်တွေကိုရဲတွေကပစ်ခတ်တာဒါမှမဟုတ်အသက်သေဆုံးရတဲ့အထိလိုက်လံဖမ်းဆီးတာတွေဟာမကြာခဏဆိုသလိုနဲ့တက်ခါတလဲလဲဖြစ်နေတယ်လို့အစင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
။ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကို VOA Internet ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုသတင်းဆောင်မတွေကိုအလှည့်ပေးပါရစေ။ဒီကနေ့ဟာဆိုရင်သခိုင်းတိုင်းမုံရွာခရိုင်ဆလင်းကြီးမြို့နယ်အတွင်းကလက်ပတောင်းတောင်ကျင်းကြီးစီမံကိန်းရပ်ဆိုင်ရေးငိမ့်ချန်းစွာဆန္ဒပြတောင်းဆိုနေကြတဲ့တန်ကားတော်တွေနဲ့ဒေသခံတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းခဲ့တာနှစ်နှစ်တင်းတင်းပြည့်တဲ့နေ့ဖြစ်ပါတယ်။ဒီလိုနှစ်နှစ်တင်းတင်းသာပြည့်သွားပေမဲ့လို့အဲ့ဒီအကြမ်းဖက်ဖြိုခွင်းမှုမှာပါဝင်ပတ်သက်သူတွေကိုအစိုးရဘက်ကတစုံတရာအရေးယူမှုမရှိသေးတဲ့အပေါ်မှာ ਨੇ လူခွင့်ရချုပ်ဖောက်မှုတွေဆက်ပြီးရှိနေတဲ့အပေါ်တော်လေးစိုးရိမ်တဲ့အကြောင်း Amnesty International လို့ခေါ်တဲ့နိုင်ငံတကာလူငယ်ချမ်းသာကွင်အဖွဲ့ကြီးရဲ့ဒုတိယညွှန်ကြားရေးမှူးတဦးဖြစ်သူ Miss Magna Ibrahim ကပြောဆိုလိုက်ပါတယ်။သူဟာဆိုရင်လက်ပတော်တော်ကျင်းစီစီမံကိန်းရပ်ဆိုင်ရေးငင်းချမ်းစွာဆန္ဒပြတောင်းဆိုသူတန်ဃာတော်တွေနဲ့ဒေသခံတွေအပေါ်အာဏာပိုင်တွေကမီးလောင်ပုံတုံအကြမ်းဖက်ဖြိုခွင်းမှုတွေလုပ်ခဲ့တဲ့ဆိုတဲ့အပေါ်စုံစမ်းဖို့ကိုယ်တိုင်မြန်မာနိုင်ငံကိုတွားရောက်ခဲ့သူပါ
So at the moment we are basically in the process of completing our investigation
လက်တလုံးမှာတော့ကျမတို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုအပြီးသတ်နေပါပြီအတင်းကျပ်ရွှေ့ဖြောင်းခိုင်းတာနောက်ပြီးတော့သဘာဝပတ်ဝန်းကျင်အတွက်စိုးရိမ်စရာတွေ2012နိုဝင်ဘာလတုန်းက white phosphorus ဘုံတွေသုံးပြီးတော့ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တာအပါအဝင်စီမံကိန်းနဲ့ပတ်သက်တဲ့ပြဿနာတွေကိုစုံစမ်းထားပါတယ်
အနာပိုင်တွင်ရဲ့ဒီအကြမ်းဖက်ဖြိုခွင်းမှုအတွင်းအနည်းဆုံးတန်ဃာတော်69ပါးနဲ့ဆန္ဒပြသူ6ယောက်မီးလောင်ဒဏ်ရာတွေရရှိခဲ့ကြတာဖြစ်ပါတယ်။ဒါ့အပြင်နိုဝင်ဘာလ28ရက်ကြာတာပရင်းနေ့ကလည်း AI ကနေကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးတော့ဒီကြေညာချက်ထဲမှာအဓိကမီးမောင်းထုတ်ပြထားတာကကုမ္ပဏီတွေနဲ့ဒေသခံတွေကြားဖြစ်နေတဲ့ပြဿနာတွေကိုပြီးအောင်မဖြေရှင်းသေးပဲကျင်းနီစီမံကိန်းကိုဆက်လက်အကောင့်ထဲပေါ်နေတာကြောင့်လူခွင့်ရချိုးဖောက်မှုတွေနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမဲ့အန္တရာယ်တွေဆက်ပြီးဖြစ်လာမှာကိုစိုးရိမ်တဲ့အကြောင်းထောက်ပြထားပါတယ်။ဒါကြောင့်ပြဿနာတွေဖြေရှင်းပြီးတဲ့အထိစီမံကိန်းကိုရပ်ဆိုင်ထားဖို့လည်း Miss Magna Ibrahim ကပြောဆိုခဲ့ပါတယ
်။ Our focus is on the human rights impact of their projects.
စီမံကိန်းကြောင့်လူခွင့်ရေးထိခိုက်နေတာကိုကျမတို့ကအာရုံစိုက်ထားပါတယ်။တွေးရှိချက်တွေနဲ့ပတ်သက်လို့ကုမ္ပဏီကိုတင်ပြသွားမှာဖြစ်တာကြောင့်လက်တလုံးမှာအသေးစိတ်တွေကိုမပြောနိုင်သေးပေမဲ့လည်းလူအခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့အကြီးအကျယ်စိုးရိမ်နေဆိုတာကတော့ပြောနိုင်ပါတယ်။စီမံကိန်းတွေပြောင်းရွှေ့ခိုင်းတဲ့ကိစ္စမျိုးတွေလို့ဒီအထက်ကတချို့ကိုလည်းလက်ပတောင်းစုံစမ်းစစ်ဆေးရေးကော်မရှင်ကထောက်ပြထားပြီးသားပါ။ဒါတွေကလက်ရှိလက်ပတောင်းစီမံကိန်းနဲ့ပတ်သက်လို့လူတွေစိုးရိမ်နေကြတဲ့ကိစ္စပါ။လက်ရှိစီမံကိန်းနဲ့လက်ပတောင်းစီမံကိန်းသစ်တွေကိုအကောင့်ထဲမဖော်ခင်မှာပြဿနာတွေကိုအရင်ဖြေရှင်းဖို့လိုပါတယ်။ဖြေရှင်းရမယ့်ကိစ္စတွေကိုအရင်မလုပ်ဘဲနဲ့စီမံကိန်းကိုဆခဲ့လို့သာပြဿနာတွေပေါ်ရတာလို့ကျမတို့ယူဆရတယ်။ပြဿနာတွေအားလုံးကိုဖြေရှင်းမပြီးမချင်းစီမံကိန်းကိုရပ်ထားဖို့အတွက်ကျမတို့ကြေညာချက်ထက်မှာတောင်းဆိုထားတာကိုလည်းတွေ့မှာပါ။
ဒါအပြင်လက်ပတောင်းတောင်ကျင်းနီစီမံကိန်းကြောင့်လူခွင့်ရချို့ဖောက်မှုတွေမှာပါဝင်ပတ်သက်သူတွေကိုထိထိရောက်ရောက်ရေးယူဖို့နဲ့နောက်ထပ်လူခွင့်ရချို့ဖောက်မှုတွေထပ်မဖြစ်အောင်မြန်မာအစိုးရကို AI အဖွဲ့ကြီးအနေနဲ့တိုက်တွန်းသွားမယ်လို့လည်းသူကပြောဆိုခဲ့ပါတယ
်။ First of all directly conducting advocacy with the government and we hope they will respond to the concerns we're raising.
ပထမဆုံးကတော့အစိုးရနဲ့တိုက်ရိုက်ထိတွေ့အစည်းအုံသွားမှာပါ။စိုးရိမ်စရာကိစ္စတွေနဲ့ပတ်သက်ပြီးတော့အစိုးရကတုံ့ပြန်ဆောင်ရွက်မယ်လို့လည်းကျွန်တော်တို့မျှော်လင့်ပါတယ်။ဒီလိုမှမဟုတ်ဘူးဆိုရင်တော့ကုလသမဂ္ဂလူခွင့်ရေးလုပ်ငန်းစဉ်မှာထည့်သွင်းနိုင်မှုအပါအဝင်ဒီကိစ္စတွေကိုနိုင်ငံတကာကအာရုံစိုက်လာအောင်လို့ကြိုးပမ်းသွားမှာပါ
AI အဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူးတဦးဖြစ်သူ Miss Magna Ibrahim ပြောသွားခဲ့တာပါသူပါဝင် AI ကိုယ်စားလှယ်တချို့ဟာဒီ2014ခုနှစ်နှစ်စံပိုင်းမှာပဲမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတော့ထိခိုက်နစ်နာသူကာယကံရှင်တွေနဲ့တွေ့ဆုံမေးမြန်းမှုတွေလုပ်ခဲ့ပြီးမကြခင်ရှင်းနှစ်စံပိုင်းလောက်မှာပဲအစိုးရခန်းစာထုတ်ပြန်မှုရှိပါတယ်ဒီအစီအစဉ်ခန်းစာမထွက်ခင်မှာကုမ္ပဏီကိုလည်းတင်ပြပြီးတော့ကုမ္ပဏီဘက်ကတုံ့ပြန်မှုတွေတခုရအောင်လုပ်သွားမယ်လို့လည်းပြောဆိုခဲ့ပါတယ်။သမ္မတဦးသိန်းစိန်အစိုးရကတော့လက်ပတော်တောင်ကျင်းကြီးစီမံကိန်းရပ်ဆိုင်ရေးတောင်းဆိုသူတွေအပေါ်အကြမ်းဖက်ဖြိုခွင်းမှုကိုစုံစမ်းစစ်ဆေးဖို့အတွက်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကိုတာဝန်ပေးရခဲ့တာပါ။ဒီကော်မရှင်ကနေစစ်ဆေးတွေ့ရှိချက်တွေကိုသမ္မတထံတင်ပြခဲ့ပြီးကော်မရှင်ကတင်ပြတဲ့အကြံပြုချက်တွေကိုအကောင့်ထပ်ဖို့ကော်မတီတရက်ကိုလည်းဖွဲ့စည်းပေးခဲ့ပါတယ်။ ဒါပေမဲ့လည်းဒီကော်မတီကအပြည့်အဝတာဝန်ယူလှုပ်ဆောင်ခြင်းမရှိဘူးဆိုပြီးဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်ရှင
်။ VOA American တာဟာအမေရိကန်ပြည်ထောင်စုကနေကမ္ဘာတစ်လွှားကိုဘာသာစကားမျိုးစုံနဲ့ရုပ်သံထုတ်လွှင့်ပေးနေတဲ့ဌာနဖြစ်ပါတယ်။ VOA ပြည်သက်တဲ့အတွက်နှစ်တကူလက်ဆောင်အဖြစ် American Shugin ပုံ2015ခုနှစ်ပြည့်ကြရင်လက်ဆောင်ပို့ပေးပါမယ်။ဒီအိမ်မှာပိုင်းအစီအစဉ်စာရိုက်တက်တာအမ855ရန်ကုန်စာရိုက်ကြီးလို့လိမ့်မှုပြီးတော့ပဲဖြစ်ဖြစ်အီးမေးလ်လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်စာပေးဖို့တောင်းယူနိုင်ပါတယ
် VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုမြန်မာသတင်းဆောင်မတွေကိုအလှည့်ပေးပါရစေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်6ပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့ပြည်ထောင်စုလွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာလောလောဆယ်မဖြစ်နိုင်သေးကြောင်းသမရပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။နိုင်ငံတော်သမရဘက်ကအဖွဲ့အစည်းအပေါ်အခြေခံပြီးတွဲဆုံဖို့ကိုလိုလားတာဖြစ်ပါတယ်။6ပွင့်ဆိုင်ဆွေးနွေးပွဲအတွက်တိုင်းရင်းသားကိုယ်စားလှယ်အဖြစ်ရွေးချယ်ခံရတဲ့ဒေါက်တာအေးမောင်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးအကြက်တဲကိုကြော်လွန်နိုင်ဖို့အတွက်ပြည်ထောင်စုလွှတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်အလေးနက်ထားတင်တယ်လို့ပြောဆိုလိုက်ပါတယ်။အပြည့်အစုံကိုကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုခေတ်စနစ်နဲ့အညီပြုပြင်နိုင်ဖို့အတွက်ပြည်ထောင်စုလွှတ်တော်က6ပွင့်ဆိုင်တွဲဆုံဖို့ဒီလ25ရက်နေ့ကအရေးကြီးဆိုတင်သွင်းပြီးကန့်ကွက်သူမရှိအတည်ပြုခဲ့တာဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်ကဆုံးဖြတ်တဲ့6ပွင့်ဆိုင်ဆွေးနွေးပွဲမှာနိုင်ငံတော်သမ္မတပြည်သူ့လွှတ်တော်ဥက္ကဋ္ဌအမျိုးသားလွှတ်တော်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်တိုင်းရင်းသားအစုအဖွဲ့ကိုယ်စားလှယ်တဦးနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တို့ဖြစ်ပါတယ်နိုင်ငံတော်သမ္မတရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးရဲထွတ်ကတော့ဒီဆုံးဖြတ်ချက်ဟာလောလောဆယ်မဖြစ်နိုင်သေးဘူးလို့အခုလိုပြောပါတယ
်။လောလောဆယ်တော့မဖြစ်နိုင်သေးပါဘူးဗျာ။ဒီဆုံးဖြတ်ချက်လုပ်ဖို့ဆိုတော့ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ဘက်ကချင်းကပုံချင်းကနီးနဲ့တစ်ဖက်ကအဆိုပြုတဲ့ချင်းကပုံချင်းကနီးကကွာခြားချက်တချို့ရှိနေလို့ဖြစ်ပါတယ်။ပထမအတောတူဝါ30ဒီတော့လောက်ခဲ့တော့ကျွန်တော်တို့က institution ပေါ့ဗျာ။ဖွဲ့ကြီး5ဖွဲ့ဆိုတော့ဖွဲ့ကြီး5ဖွဲ့လုပ်တဲ့ခါမှာနိုင်ငံရေးပါတီအစုအဖွဲ့မှာဆိုရင်ကျွန်တော်တို့ကတွတ်တော်ထဲမှာရပြပမှာရှိတဲ့ပါတီတွေကိုစုပေါင်းပြီးတော့ဖွဲ့ထားတဲ့အဖွဲ့တွေကခေါင်းဆောင်ဆိုဖိတ်ပြီးတော့ပထမဆွေးနွေးခဲ့တာပေါ့အခုကျတော့နိုင်ငံရေးပါတီတွေဘက်ကတယောက်ဖွဲ့ရှိမယ်ဆိုတော့သိနေတာရှိတယ်ဒီလိုမျိုးတွေကွာခြားချက်တွေရှိတာပေါ့နောက်တစ်ခါတိုင်းရင်းသားတွေဘက်ကဆိုရင်အနည်းငယ်သမ္မတကြီးနဲ့တွေ့တဲ့အချိန်မှာတိုင်းရင်းသားတွေဘက်ကလည်းသူပို့ပြီးတော့မှသူ့ဘက်ကများပါချင်တယ်ဆိုတော့တိုက်ပဲရှိပါတယ်ဒါကြောင့်မလို့ကျွန်တော်ကလောလောဆယ်ဖြစ်နိုင်သေးဘူးပြောတာ
လွန်ခဲ့တဲ့အောက်တိုဘာလကုန်ပိုင်းကအုတ်ချုပ်ရေးဥပဒေပြူရေးနိုင်ငံရေးပါတီများတက်မတော်ရွေးကောက်ပွဲကော်မရှင်ဆိုတဲ့အစု၅ဘွဲ့အပေါ်အခြေခံပြီးတွဲဆုံခဲ့တာဖြစ်ပါတယ်။အောက်တိုဘာလတွဲဆုံဆွေးနွေးပွဲပြီးတဲ့နောက်မကြာခင်ဒီလိုဆွေးနွေးပွဲမျိုးထပ်မံကျင်းပဖို့ရည်ရွယ်ထားခဲ့ကြောင်းအခုလွှတ်တော်ရဲ့ဆုံးဖြတ်ချက်နောက်ပိုင်းမှာတော့ဒီဆွေးနွေးပွဲမျိုးနောက်တစ်ကြိမ်ကျင်းပဖို့ခက်ခဲသွားကြောင်းဦးရဲချုပ်ကပြောပါတယ်။နိုင်ငံတော်သမ္မတရဲ့သဘောထားနဲ့ပတ်သက်ပြီး6ပွင့်ဆိုင်ဆွေးနွေးပွဲအတွက်တိုင်းရင်းသားကိုယ်စားလှယ်အဖြစ်ရွေးချယ်ခံရတဲ့ဒေါက်တာအေးမောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ပြည်ထောင်စုလွှတ်တော်ရဲ့ပြည်ပုံဆိုင်ရာအချက်ကြီးကိုကြိုလွားမဲ့နည်းလမ်းကိုသစ်ဆုံဆွေးနွေးရေးနည်းငယ်ဖြည့်ရှင်းလိုတဲ့အကြောင်းကျိုးခိုင်လုံစွာတင်ပြချက်ပေါ်မှာအလေးနက်ထားစဉ်းစားကြည့်လိုပါတယ်။ဘာလို့ဆိုရင်သမ္မတကြီးဟာပြည်ထောင်စုလွှတ်တော်ကိုတာဝန်ခံရပါတယ်။ပြည်ပုံချေခံဥပဒေရအမြင့်ဆုံးသောမှန်နိုင်သည်ကျွန်တော်ရဲ့ဥပဒေပြုမှန်တိုင်းဖြစ်တဲ့ကျွန်တော်တို့တို့ဖြစ်ပါတယ်။အဲ့တော့ပြည်စည်းပုံခြေခံဥပဒေဆိုင်ရာအစ်ဆုံမှုရှိတယ်ဆိုတာကိုလက်တော်ကိုယ်စားလှယ်ပေါင်း140ကျွန်တော်ရဲ့ဒီပြည်စည်းပုံရင်ဆိုင်နဲ့ပတ်သက်တဲ့အစီရင်ခံစာကိုဆွေးနွေးတဲ့ညင်ကွင်းကိုသိရင်သိပါတယ်။အဲ့တော့ဒီပြည်စည်းပုံအစ်ဆုံမှုပေါ်လွှားနိုင်ဖို့အတွက်တစ်ခုပြီးတော့လည်းဒီတော့ပြည်စည်းပုံခြေခံဥပဒေနဲ့ပတ်သက်လို့ပြင်ဆင်နေကြတဲ့ဒီတော်စုတို့ရဲ့ပါလီမန်တစ်ခုဆိုတဲ့တပြိုင်တည်းတောင်းဆိုရဲဖြည့်ရှင်းနိုင်တဲ့နီလန်းဖြစ်တဲ့အခါမှာဖြည့်သွင်းစဉ်းစားဖို့တာဝန်ပြီးနိုင်ငံတော်အကြီးအကဲမှရှိပါတယ်
။ပြည်တော်စုလွှတ်တော်ကတင်ပြတဲ့6ပွင့်ဆိုင်သဘောတရားဟာအုတ်ချုပ်ရေးဥပဒေပြည့်ဆိုင်ရာလွှတ်တော်နှစ်ရက်တက်မတော်အဓိကအင်အားကြီးအတိုက်ခံပါတီနဲ့တိုင်းရင်းသားအင်အားစုကိုကိုစားပြုတာဖြစ်တယ်လို့လည်းဒေါက်တာအေးမောင်ကတင်ပြပါတယ်။တကယ်လို့6ပွင့်ဆိုင်တွဲဆုံမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအကြက်တဲကိုကျော်လွှားနိုင်မယ်လို့ယုံကြည်ကြောင်းလည်းသူကပြောပါတယ်
။ဥပဒေပြုံးမှုမှန်နိုင်ရဲ့နော်ခိုင်လုံတဲ့အကျိုးကြောင်းတွေကိုဖော်ပြတဲ့နော်တဝန်တော်တခုရောက်သွားရင်သမ္မတကြီးတာဝန်လုံးလုံးလျားလျားဖြစ်သွားပါလိမ့်မယ်။ကာကွယ်ရေးဦးစီးချုပ်ကလည်းအကျိုးကြောင်းခိုင်လုံစွာနဲ့လက်ခံလာနိုင်ပါလိမ့်မယ်။၆ပွင့်ဆိုင်ဆိုတဲ့နော်ဌာနကိုတင်ကျင်းပြီးအားလုံးရဲ့ထပ်ပေါက်တခုဖြစ်တယ်။ဒီတော်စုရဲ့ထပ်ပေါက်ဖွဲ့စည်းပုံချက်တည်းရဲ့ထပ်ပေါက်ဆိုတာကိုကျွန်တော်လည်းဒီလိုပဲခိုင်ပါတယ်။ကျွန်တော်ထင်တယ်အောင်မြင်မယ်ချင်းကမှုလို့ကျွန်တော်တို့ရဲ့ချင်းကမှုကိုကျွန်တော် တော့နားလေပါတယ်ကျွန်တော်တို့လေးပါဝင်ပူးပေါင်းဆောင်ရွက်နိုင်မည်ဆိုရင်အဲသမိုင်းတွင်မဲ့ပြည်သူ့ဘုံကြီးတစ်ခုကိုနော်ဒီပြုတ်ပြောင်းပြောင်းပြောင်းလေးနဲ့ညှိနှိုင်းဖြည့်ရှင်းနိုင်ခဲ့တယ်ဆိုတာမျိုးဖြစ်သွားနိုင်ပါတယ
်လောလောဆယ်မှာတော့တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့သဘောထားကိုထုတ်ပြန်တာမရှိသေးပါဘူးပြည်တော်စုလွတ်တော်ကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြန်လည်သုံးသပ်ဆွေးနွေးထားပြီးနောက်တစ်ကြိမ်ကျင်းပမယ့်လွတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဥပဒေမူကြမ်းကိုအတည်ပြုဖို့ရှိနေပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့မြန်မာအချင်းနောက်တွေစီတွားရောက်စစ်ဆေးခွင့်ရတဲ့ ICRC ရဲ့မှတ်ချက်ကိုကြားဖို့ရှိပါတယ်။အခုတော့အမျိုးသားပညာရေးဥပဒေအပေါ်ဆန္ဒပြနေတဲ့သတင်းကိုပြောပြပါောင်းမယ်။အမျိုးသားပညာရေးဥပဒေကိုဘာကြောင့်ဆန့်ကျင်ကန့်ကွက်ရတယ်ဆိုတာအများပြည်သူသိအောင်ကျောင်းသားတွေကရှင်းလင်းဟောပြောတဲ့လှုံ့ဆော်မှုတွေမှာအာဏာပိုင်တွေရဲ့ပိတ်ပင်မှုတွေရှိပေမဲ့အထက်မြန်မာပြည်ခရိုင်တီးတီးမှာဆက်ပြီးတော့လှုံ့ဆော်သွားမှာဖြစ်တယ်လို့နိုင်ငံလုံးဆိုင်ရာကျောင်းသားတပိတ်ခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။ဒီလိုလှုံ့ရှားမှုတွေအချိန်မြင့်နေချိန်မှာပဲမနေ့ကမန္တလေးခရိုင်ဘာကတများဖွဲ့ချုပ်မန္တလေးရတနာဘုံတက္ကသိုလ်ကျောင်းသားများတက်မကကျောင်းသားခေါင်းဆောင်တွေနဲ့မန္တလေးတက္ကသိုလ်အသီးသီးကပမောက်ခချုပ်တွေဟာအမျိုးသားပညာရေးဥပဒေရှင်းလင်းဟောပြောခွင့်ရရေးနဲ့တက်မကများလွတ်လပ်စွာစီယုံလှုပ်ရှားခွင့်ပေးရေးစတာတွေကိုတွေ့ဆုံဆွေးနွေးကြကြပါတယ်။အသေးစိတ်ကိုတော့မတ်စုမုံကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။သမရကလက်မှတ်ရေးထိုးအတည်ပြုပြထန်ထားတဲ့အမျိုးသားပညာရေးဥပဒေကိုသဘောမတူလက်မခံဘူးဆိုပြီးတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘာကတာတက္ကသိုလ်ကျောင်းသားများအဖွဲ့ချုပ်တက္ကတာကကျောင်းသားခေါင်းဆောင်တွေဦးဆောင်ပြီးတော့နိုင်ငံလုံးဆိုင်ရာကျောင်းသားတို့ရဲ့အရေးပေါ်အစည်းအဝေးခေါ်ယူပြီးတော့ဆန့်ကျင်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ဒီနိုင်ငံလုံးဆိုင်ရာကျောင်းသားတို့အစည်းအဝေးကနေပြီးတော့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကိုဖွဲ့စည်းပြီးရန်ကုန်မြို့မှာကျောင်းသားတပိတ်တွေကို၄ရက်ဆက်တိုက်ဆင်နွှဲခဲ့ကြတာပါ။အဲဒီနောက်မှာတော့တပိတ်မောက်ကျောင်းသားတွေကအစိုးရနဲ့လွှတ်တော်ကိုရက်60အတွင်းဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့တောင်းဆိုချက်6ချက်တောင်းဆိုထားတာလည်းဖြစ်ပါတယ်။ဒီရက်ပေါင်း60အတွင်းမှာအမျိုးသားပညာရေးဥပဒေကိုဘာကြောင့်သဘောမတူရသလဲ၊ဘယ်အချက်တွေကတော့ကျောင်းသားတို့ကလက်မခံနိုင်စရာဖြစ်ရပါသလဲဆိုတာတွေကိုကျောင်းသားတွေကနေပြီးတော့အများပြည်သူကိုရှင်းလင်းဆွေးနွေးတဲ့လှုပ်ရှားမှုတွေ၊စန့်ကျင်ကန့်ကွက်တဲ့ဆန္ဒပြမှုတွေကိုအထက်ဗမာပြည်ခရိုင်တချို့မှာဘာကသာများဖွဲ့ချုပ်ကနေဦးဆောင်ပြီးတော့နိုဝင်ဘာလ24ရက်နေ့ကစတင်ပြီးဇက်တိုက်လှုပ်ဆောင်လာကြတာဖြစ်တယ်လို့ဘာကသာများအဖွဲ့ချုပ်ဗဟိုကော်မတီဝင်မင်းသွေးတစ်ကပြောပါတယ်
။အပင်မောကျောင်းသားတွေကရာဇတန်ပြီးတော့ဒီတော့တွင်မှာကျွန်တော်တို့ဒီကြည်တူလူလူကိုရေးပညာရေးဥပဒေကိုဘာကြောင့်ကျောင်းသားတွေကတပိမောရတဲ့ခြေတဲ့အကြောင်းနောက်ပြီးတော့ဒီဥပဒေကိုကျင့်သုံးရင်နောက်ဖြစ်လာမယ့်အတိုင်းအတာဖြစ်လာမယ့်အကျိုးဆက်တွေပေါ့အဲ့ဒါတွေကိုပြုံးလို့ရှာပုံစံနဲ့ကျွန်တော်တို့ဟောပြောပြီးတော့ရှင်းပြတယ်ပြီးတော့ကျွန်တော်ကျောင်းသားတွေကနေမျိုးတွေမှာဆန္ဒပြပြီးဆိုရောက်ဖီအားပေးတယ်အဓိကတော့ဥတည်ချက်နှစ်ချက်ပါကျွန်တော်တို့ဒီရက်60ရာဇဒန်ကာလကျော်လာတဲ့ချိန်မှာနိုင်ငံလုံးအတိုင်းအတာနဲ့ဆန္ဒပြပွဲလုပ်ဖို့အဲကျောင်းသားတွေရဲ့ဆန္ဒပြပွဲမှာပြည်သူလူထုပူးပေါင်းပါဝင်မှုစီးရုံးလှူချတာရဲ့နောက်တစ်ချက်ဒီရက်ပေါင်း60အတောအတွင်းမှာလည်းအစိုးရကိုကျွန်တော်တို့သုံးတရားဖိအားပေးနိုင်အောင်လို့ဒီနေခရိုင်ကျောင်းသားတွေကလည်းဒီရန်ကုန်မှာဆန္ဒပြနဲ့ခြားကျောင်းသားတွေနဲ့အတူတူပဲတစိုက်တဝိုင်းနဲ့ရှိရစီတဲ့ဟာကိုကြားကြတယ်ကျွန်တော်တို့ဒီနေဟိုအခက်ပမာပြည်ခရိုင်တွေမှာဆန္ဒပြပွဲလုပ်တာပါခင်ဗျာ
မြင်းချံခရိုင်မုံရခရိုင်နဲ့မန္တလေးခရိုင်တွေမှာလှုပ်ဆောင်ခဲ့တယ်လို့အာဏာပိုင်တွေဘက်ကတားဆီးမှုတွေရှိပေမဲ့လည်းတောင်ငူခရိုင်ဘက်မှာကျောင်းသားလှုပ်ရှားမှုတွေဆက်လုပ်သွားဖို့ရှိတယ်လို့လည်းကိုမင်းသွေးတစ်ကပြောပါတယ်မန္တလေးမြို့အိမ်တော်ရာဖျားဝင်းတွင်မှာဆန္ဒပြကြောင်းသားတွေနဲ့ရဲအာဏာပိုင်တွေကြားထိတိုက်ရင်ဆိုင်မှုတချို့ဖြစ်ခဲ့ပြီးတဲ့နောက်မှာတော့မန္တလေးခရိုင်တွင်ကပညာရေးတာဝန်ခံတွေပမောက်ခချုပ်တွေဘက်ကကြောင်းသားတွေကိုတွေ့ဆုံဖို့ကန့်လန့်ခဲ့တဲ့အတွက်ဒီကနေ့မှာတော့မန္တလေးဘက်ကသာများအဖွဲ့ချုပ်နဲ့ရတနာဘုံတက္ကသိုလ်ကြောင်းသားများတက်မကကကြောင်းသားခေါင်းဆောင်တွေတွေ့ဆုံခဲ့ကြပါတယ်။ကြောင်းသားတွေဘက်ကအမျိုးသားပညာရေးဥပဒေရှင်းလင်းဟောပြောခွင့်ရရေးနဲ့တက်မကများလွတ်လပ်စွာစီယုံလှုပ်ရှားခွင့်ပေးရေးတွေကိုအဓိကထားတောင်းဆိုဆွေးနွေးခဲ့တယ်လို့ရတနာဘုံတက္ကသိုလ်ကြောင်းသားများကကကိုနိုင်ရဲဝေကပြောပါတယ
်ပညာရေးဥပဒေနဲ့ပတ်သက်လို့ဟိုကျွန်တော်တို့ဟောပြောပွဲလုပ်ချင်လို့ဆိုရင်ကျွန်တော်တို့နေရာဟိုဟောပြောပွဲလုပ်ပေးဖို့လိုရယ်ပေါ့နော်နောက်တစ်ခုကကျောင်းသားသမဂ္ဂနေရာဝင်ဖွဲ့စည်းနိုင်ဖို့ဖွဲ့စည်းတာမှာသို့အနေနဲ့ကျောင်းသားသမဂ္ဂစီးရေးလုပ်တာပဲစီးရေးပါလုပ်တာပဲစီးရေးဒီတက်တူတွေထဲမှာကျွန်တော်တို့လုပ်ချင်သေးဖို့ပေါ့နော်အဲ့ဒါတွေကိုတောင်းဆိုချင်ပါတယ်ကျွန်တော်တို့ကကပကင်တောင်းတာကပကင်နေရာပေးမယ်နောက်တော့ပညာရေးဥပဒေနဲ့ပတ်သက်ပြီးစီးနေပွဲတွေလုပ်ဖို့ကျွန်တော်တို့ကိုအဲသဘောတူရယ်ပေါ့နော်အဲ့ဒီနဲ့ချက်ကိုကျွန်တော်တို့အဓိကကြားခဲ့တယ်ပေါ့ကျွန်တော်တို့ကိုလာတွေ့တာကတော့ဟိုမန္တလေးတက်တူပမောက်ကောက်ကျုပ်ဒေါက်တာမောင်သိန်းရယ်နောက်တော့ကျွန်တော်တို့ဒေနာဘုံတက်တူပမောက်ကောက်ကျုပ်ဒေါက်တာကျမောင်ဦးနောက်ကျေဟိုဝိဇ္ဇာတိတ်တန်တက်တူတောက်ကျေဝိဇ္ဇာတိတ်တန်တက်တူဟာဒေါက်တာဦးမြင့်နေနောက်ကမန္တလေးမီပညာတက်တူဟာဒေါက်တာဦးမြင့်တဲ့မီပညာတက်တူမန္တလေးဟာဒေါက်တာဦးမြင့်နေမောင်သူတို့ပမောက်ကောက်ကျုပ်တွေပေါ့နော်အားလုံးမန္တလေးတက်တူတမိုင်းထံသာဒေါက်တာနိုင်ဦးနေနောက် အထက်မြန်မာပြည်အာဖရိကကဒီညွန်ကြားရေးမျိုးကျော်ဒေါက်တာဒိန်းဝင်းပါဗျာ
။ကျောင်းသားတွေဘက်ကတောင်းဆိုထားတဲ့ရပ်ပေါင်း60အတွင်းမှာကျောင်းသားတွေဘက်ကခရိုင်သီးသီးမှာစီးအောင်လှူရှားမှုတွေဆန္ဒပြမှုတွေဇက်တိုက်လှုပ်ဆောင်မှာဖြစ်ပြီးတော့ဒီရပ်ပေါင်း60အတွင်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကတစုံတရာတုံ့ပြန်မှုမလုပ်ခဲ့ဘူးဆိုရင်တော့အများပြည်သူပါဝင်တဲ့လှုပ်ရှားမှုအထူးဖြစ်အောင်ဆက်လက်တောင်းဆိုသွားကြမှာဖြစ်တယ်လို့ဘာကသာများအဖွဲ့ချုပ်ကပြောပါတယ်ရှင်။
မဆုမွန်ပြပြခဲ့တာဖြစ်ပါလေရှင်အခုကြံနေသေးတဲ့သတင်းတစ်ပုဒ်ကိုဆက်ပြောပြပါမယ်ပြည်ထောင်ဝင်ကြီးဌာနလက်အောက်အချင်းဦးစီးဌာနကအချင်းထောင်နဲ့အလုပ်စခန်းတွေကို ICRC နိုင်ငံတကာကြက်ချေနီကော်မတီကနေတွားရောက်စစ်ဆေးကွင်းတွေကို2012ခုနှစ်ကစလို့ပြည်ထောင်ဝင်ကြီးဌာနကပြန်ပြီးတော့ခွင့်ပြုခဲ့ရမှာတိုးတက်မှုတွေရှိလာတာကိုတွေ့ရတယ်လို့ ICRC ကပြောဆိုလိုက်ပါတယ်အပြည့်အစုံကိုနန်းလောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံမှာအချင်းထောင်နဲ့ရဲဘက်စခန်းတွေကိုအပြည်ပြည်ဆိုင်ရာကြက်ချင်နီကော်မတီက2012ခုနှစ်နိုဝင်ဘာလကစလို့တွားရောက်လေ့လာဖို့ခွင့်ပြုခဲ့ရမှာနှစ်နှစ်တာကာလအတွင်းအချင်းစခန်းတွေကိုအကြိမ်60ကျော်တွားရောက်လေ့လာနိုင်ခဲ့တယ်လို့ဆိုပါရယ်အဲ့ဒီတွားရောက်မှုတွေအတွင်းဝေးလံတဲ့အချင်းထောင်တွေမှာထိမ့်သိမ်းခံထားရတဲ့အချင်းသားတွေဟာခရီးအကွာအဝေးကြောင့်၎င်းနှစ်ရှည်အချင်းကြတဲ့အတွက်ကြောင့်၎င်းသူတို့မိသားစုဝင်တွေနဲ့ဆက်တွေ့ရဖို့ခက်ခဲနေခဲ့ရတာပါအကျဉ်းသားတွေကိုတူချင်းတွေ့ဆုံခွင့်ရတာတွေအပြင်သူတို့ရဲ့မိသားစုတွေနဲ့အဆက်အသွယ်ရအောင်လဲကူညီဆောင်ရွက်ပေးနိုင်ခဲ့တယ်လို့ ICRC ပြောခွင့်ရမစ္စတာမိုက်ကယ်အိုဘရိုင်းကပြောပါတယ
် The details of our inspections of prisons or discussions with detainees of course are confidential
ကျင်းနိုင်တဲ့ဒုရင်အသေးစိတ်တွေ့ဆုံမင်းများနာကတည်ထောင်ဖြစ်ပြီးတော့အကျဉ်းစခန်းအရာရှိကိုလည်းပြန်ပြီးသတင်းပို့ရတာမျိုးမရှိပါဘူးကျွန်တော်တို့လုပ်တဲ့ဘာခက်ခဲမှလည်းမရှိပါဘူးပြည်ထောင်နှစ်အတွင်းအချင်းသားပေါင်း 12,000 ကိုတွားပြီးတွေ့ဆုံနိုင်ခဲ့ပါတယ
်အချင်းထောင်ကလွတ်လာသူတွေကိုလည်း ICRC ကကူညီပြီးသူတို့မိသားစုဝင်တွေစီပြန်ရအောင်ကူညီပေးခဲ့ပါတယ်အချင်းစခန်းတွေအတွင်းရေတန်းရရှိရင်းနဲ့စနစ်တကျအမိုက်ဆွန့်ပစ်တဲ့နေတွေအပြင်အချင်းစခန်းအတွက်ယောဂကူးစက်ပြန့်နှံ့မှုရပ်တန့်သွားအောင်လည်းကူညီပေးခဲ့ပါတယ်ကျန်းမာရေးစောင့်ရှောက်မှုအတွက်ဆိုရင်လည်းအခြေခံဆေးဝါးတွေကိုလည်းထောက်ပံ့ပေးခဲ့ပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းအချင်းထောင်အလုံးကိုတွေ့ရောက်နိုင်ခြင်းတော့မရှိခဲ့ပါဘူးပြီးခဲ့တဲ့နှစ်အတွင်းဆောင်ရွက်မှုတွေမှာပြည်ထရေးဝန်ကြီးဌာနအနေနဲ့ ICRC နဲ့ရင်းနှီးတဲ့ပူးပေါင်းဆောင်ရွက်မှုတွေရှိတယ်လို့လည်း Mr. O'Brien ကဆိုပါတယ
်။ and in 2015 everything is
ပြည်ထောင်စုအတွင်းမှာကျွန်တော်လုပ်ကံခဲ့တဲ့အတိုင်း2015အထိအတိအကျဆက်လုပ်နိုင်မှုပြည်ထရေးဝန်ကြီးဌာနရဲ့သတင်းအရဆိုရင်လည်းအစိုးရကတော့မီးစိမ်းပြထားပါတယ်။ကျွန်တော်ယူဆချက်ကတော့နောက်ထပ်လည်းဘာပြောင်းလဲမှရှိလိမ့်မယ်လို့မထင်ပါဘူး
။ICRC ဟာအကျဉ်းသားတွေရဲ့ပညာရေးနဲ့အသက်မွေးဝမ်းကြောင်းပညာသင်ကြားမှု PC တွေအပြင်အားကစား PC တွေကိုလည်းပံ့ပိုးပေးခဲ့ပါတယ်။1986ခုနှစ်မှာမြန်မာနိုင်ငံထဲကို ICRC စတင်ဝင်ရောက်လုပ်ကိုင်နေခဲ့တာပါ။ ICRC ကိုမြန်မာစစ်အစိုးရကအကျဉ်းစခန်းတွေတွားရောက်လေ့လာကြည့်ရှုစစ်ဆေးကွင်းကို9နှစ်ကြာအောင်ပိတ်ပင်ရပ်နားထားခဲ့ပြီးမှ2012ခုနှစ်ရောက်မှလုပ်ငန်းတွေကိုပြန်လည်လုပ်ကိုင်ခွင့်ပေးခဲ့တာဖြစ်ပါတယ်ရှင်။
ဖရက်စ်မြတ်မြာမြန်မာစီးပွားရေးဥပိုင်း limited ဟာမြန်မာနိုင်ငံစီးပွားရေးလောကမှာကြဲကြဲပြန့်ပြန့်ခြေကုပ်ယူထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီအဖွဲ့အစည်းကြီးဟာစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးနိုင်ငံကချမှတ်ထားတဲ့တရားဥပဒေလှုပ်ထုံးလုပ်မှုတွေနိုင်ငံတကာစံရီးစံညွှန်းတွေကိုဘယ်အတိုင်းအတာထိလိုက်နာဖို့လိုအပ်ပါသလဲတကယ်လက်တွေ့မှာလိုက်နာမှုရှိရလားဆိုတာကိုအခုလာမယ့်စနေနေ့တိုက်ရိုက်လေးလှိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါဖရက်စ်မြတ်မြာပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023028954 fax number 2023028952ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သောတာရှင်တွေဆွေးနွေးလိုတဲ့အကြောင်းကိုလူတူဆင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါမယ်။
ဒီရေကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေ